ဥက္ကောင်တို့ရေကောင်းခင်ဗျာမန္တလေးမြို့မှာပြိပက္ခဖြစ်ပွားရာမှာပါဝင်ပတ်သက်တယ်လို့ယူဆရတဲ့၄ယောက်ကိုပြည်မနာတရားရုံးမှာမနေ့ရက်ရောဒီနေ့ရောစစ်ဆေးတဲ့အခြေအနေလေးဘလို့အခြေအနေရှိပါတယ်ခင်ဗျာ
စင်းနေကလောလောဆယ်မှာသူတို့ကိုတက်ထားတဲ့ပုံမှန်တွေက1950ပြည့်နှစ်ရေးပေါ်စီမံမှုအုပ်ဝေနဲ့တရားစွဲထားတာပါစွဲခံရတာက၄ယောက်ပါရဲထော့ပါမယ်တော်နုနုမြတ်ပါမယ်ကရုံးမဟောသူစုမင်းပါမယ်နောက်ကိုထွန်းထွန်းဆိုတဲ့တယောက်ပါပါတယ်စုစုပေါင်း၄ယောက်ပါတော့ကိုထွန်းထွန်းရဲ့ရှင်းနေပါတက်ခွင်းအခြေအနေကတော့လောလောဆယ်မှာလုံလုံရေးတွေအပြစ်ချထားတဲ့အတွက်များပြည်သူဝင်ရောက်ကြားနာခွင့်မရှိဘူးနောက်တစ်ခုကမီဒီယာတွေကိုကန့်သတ်ပိတ်ပင်ထားတယ်ပေါ့မီဒီယာတွေကဝင်ခွင့်မရတဲ့အပြင်ကိုအတမှန်ပြည်သူတွေလည်းဝင်ရောက်နားထောင်ခွင့်မရှိတဲ့အခြေအနေမျိုးပါဗျာ
အခုဆိုလို့ရှိရင်အဲ့ဒီ၄ယောက်ကိုဆွဲချက်တင်ထားဆိုတော့ပုံမှန်တွေကဒီပုံမှန်တခုလည်းနောက်ထပ်တခြားဘယ်လိုပုံမှန်တွေနဲ့ဆွဲချက်တင်ထားလဲခင်ဗျာ
ပထမပိုင်းဆွဲဆိုထားတာကအဲ့ဒီပုံမှန်တွေနဲ့ပဲဒါပေမဲ့ဒီနေ့မှတော့နောက်တစ်မှုထပ်ဆွဲရတယ်ပြည်မှုဆိုင်ရာဥပဒေပုံမှန်1.1နဲ့ထပ်ဆွဲရတာဒီစက်တိုင်းနှမှုလို့အဓိပ္ပာယ်ရတယ်နောက်34ရတော့အဲ့ဒီကိစ္စမှာပူပေါင်းပါဝင်ဆောင်ရွက်တယ်ဆိုတဲ့ဆွဲဆွဲချက်တွေပါဗျဥပဒေကြောင်းဆိုင်ရာအရာအဲ့တော့နိုင်ငံသားတယောက်နဲ့သူ့ရဲ့ရပိုင်ခွင့်အတွက်ကိုဥပဒေကြောင်းအရာခုခံချိပသွားမှာဖြစ်တယ်ကျွန်တော်ဘက်ကခုခံချိပချက်ကတော့သတိကံဥပဒေပေါ်မှာ125/26အရလောလောဆယ်အခြေအနေမှာတော့ကျွန်တော်ထုတ်ဖော်ပြောလို့ရင်မရှိသေးပါဘူ
းဒီအမှုအနေနဲ့ပေါ့လေအမှုသွားမှုလာနေတဲ့ရှေ့ဆက်ဘလို့ဖြစ်လာနိုင်မလဲခင်ဗျပြောနိုင်ရင်လည်းပြောပြပေးပါလားဗျ
အဲ့ဒါကတော့အမှုရဲစစ်ဆေးချက်ပေါ်မှာမှုတည်တယ်သို့တော့သူစားချက်ကအမှုကိုဇက်တိုက်ပေါ့ဇက်တိုက်ဆင့်နေတာပထမတရားဆင့်တယ်ဒုတိယတရားဆင့်တယ်တတိယတရားဆင့်တယ်တစ်ပတ်လုံးဆင့်မယ်တစ်လပေါင်းဆက်သွားမလားတော့မသိဘူးကွာအဲ့လိုအခြေအနေဖြစ်နေတာအဲ့တော့သမင်းစားတဲ့အချိန်လေးအနာပေးမယ်ဆိုတဲ့အနေအထားမျိုးပဲဖြစ်နေတာ
မနေ့ကရောဒီနေ့ရောဆိုလို့ရှိရင်တရားလိုတွေကိုစစ်တယ်လို့သိရတယ်ခင်ဗျာအဲ့ဒီအခြေအနေလေးလည်းရှင်းပြပေးပါလားဗျာ
ဒီနေ့တော့ရဲမှုကြော်စမ်းကိုစစ်တယ်ရဲမှုကြော်စမ်းတရားလိုဗျာနော်နောက်လူရဲငွေနှုတ်တန်ဝင်ကိုစစ်သေးတယ်နောက်ရဲအုပ်စုံနိုင်အောင်စစ်သေးတယ်အဲ့ဒီ၃ယောက်ပဲစစ်ရပါသေးတယ်ရဲမှုကြော်စမ်းတရားလိုတော့ဒီနေ့မှစစ်ရတာဗျာ
အဲ့တရားလိုတွေစစ်တဲ့အခြေအနေလေးတွေတော့သူတို့ကတော့ဘယ်လိုထွက်ဆိုထားတာလဲအဲ့ဒါလေးလည်းသိပြရစေခင်ဗျာ
ဒီကတော့သူတို့ပြောသွားတာကတော့ဒီဖိဗမမှုဖြစ်သွားတာသူတို့ကြောင့်သူတို့ပူပေါင်းပေါင်းပြီးတော့လှုပ်ဆောင်လို့ဖြစ်သွားတယ်ဆိုတဲ့ဆွဆွဲချက်မျိုးနဲ့ထွက်ဆိုသွားတာပါ okay.
ကျွန်တ
ော်တို့အနေနဲ့ကတော့ဥပဒေကြောင်းဆိုင်ရာအရာပဲခုခံတယ်ဥပဒေကြောင်းဆိုင်ရာကတော့ဒါတရားမှစစ်ဆေးကသတိကံဥပဒေနဲ့ညီညွတ်ရမယ်ကျင့်သုံးဥပဒေတွေလိုက်နာမယ်အမှုတစ်ခုတည်းစရမလဲရဲလက်ဆွဲတွေကျင့်သုံးတွေဒါတွေနဲ့ညီညွတ်ရမယ်တရားလက်ဆွဲနဲ့ညီညွတ်ရမယ်ပေါ့နော်အဲ့တော့ဥပဒေနဲ့မညီတဲ့အကြောင်းအရာတွေပေါ်ပေါက်လာရင်ကျွန်တော်တို့တားမြစ်တာတွေလုပ်မယ်နောက်တစ်ချက်ကဒီနေ့ထွက်ဆိုသွားတဲ့ထွက်ချက်အရာတော့ဒါရဲတံထွက်ချက်တွေဖြစ်တဲ့အတွက်ကျွန်တော်တို့အတရားခွင်မှာအတားမြစ်ခဲ့တာရှိတယ်ပေါ့နော်ဟုတ်အဲ့လိုပါပဲ
နောက်ထပ်ရုံးချင်းရောဘယ်နေ့ဘူးထပ်ပြီးတော့ချိန်ပါသေးလဲဗျ
မနှက်ပါဗျ
ဒါဆိုရင်ဇက်တိုက်အနေနဲ့ဒီအမှုကိုစစ်ဆေးနေတယ်ဆိုတော့လေဘာကြောင့်လို့များဥအောင်သူတို့ထုံးအနေနဲ့သုံးသပ်ပြီလဲဗျ
သူတို့အကြောင်းပြချက်ကတော့လုံခြုံရေးဆိုတဲ့အကြောင်းပြချက်ပေးပါလေသူတို့ကတော့လုံခြုံရေးကြောင့်အဲ့လိုဆေးရတယ်လို့ပဲပြောတယ်တကယ်ဆိုရင်တော့ဗျာဟိုအထုံးစံမရှိပါဘူးပေါ့နော်ဒီလိုမျိုးစစ်တာမျိုးနောက်တစ်ခုကကျွန်တော်တို့မှလည်းဗျာတခြားတရားရုံးတွေကိုတွားရောက်ပြီးတော့ကျွန်တော်တို့လည်းဒီတမှုတွေလိုက်တာမှမဟုတ်ဘူးသူအများကြီးလိုက်ရတာပေါ့အဲ့တခြားရုံးတွေတွားလို့မရဘူးပေါ့ဗျာကျွန်တော်တို့တခြားရုံးတွားလိုက်လို့ဆိုရင်ကျွန်တော်မှုတွေခုခံချစ်ပါရေးအတွက်ကအခက်ခဲဖြစ်သွားတယ်ကျွန်တော်တို့မှလည်းတော်တော်ကြက်တဲရပါတယ်သူတို့အနေနဲ့ကြတော့လည်းဘာပြဿနာတက်လဲဆိုတော့ကျွန်တော်နုနုမြတ်ဆိုလို့ရှိရင်သူ့အိမ်ကအဆက်အသွယ်လုံးဝမလုပ်ဘူးသူ့အိမ်ကရှင်းနေရှင်းငားရံပေးရလည်းမရှိတဲ့အတွက်တော့ခက်ခဲတယ်ပေါ့ဗျာဟိုအဝတ်ဖက်ကိုတစ်ခုနဲ့ဟိုရှင်းနေဆိုးရတယ်ပေါ့ဗျာကျန်တဲ့လူတွေကရှင်းနေငားရံဟိုလုံနေရတော့ကျွန်တော်သိရတယ်ဒါပေမဲ့လောလောဆယ်မှာတော့ရှင်းနေမရှိသေးပါဘူ
းဥအောင်သူတို့ထင်အခုလိုပြေးကြပြီးတာကျေးဇူးပါဗျာ
ဟုတ်ကဲ့ပါခင်ဗျာ